တမတော်ကလုံခြုံရေးမပေးနိုင်တဲ့နေရာတွေမှာလုံခြုံရေးတာဝန်ယူဖို့ရက်ွက်ကြေးရွာတွေမှာလုံခြုံရေးအထောက်အကူပြုအဖွဲ့တွေဖွဲ့စည်းထားတယ်လို့စစ်ကောင်စီကပြောပါတယ်။အဲ့ဒီအဖွဲ့တွေကလည်းနဲ့ကန်ဆောင်ထားတဲ့အဖွဲ့မဟုတ်ဘူးလို့စစ်ကောင်စီပြန်ကြားရေးဒုဝန်ကြီးဗိုလ်ချုပ်ဇော်မင်းထွန်းကပြောပါတယ်။တချို့ဒေသခံတွေကတော့ရက်ွက်ကြေးရွာအုပ်ချုပ်ရေးမှုတချို့လည်းနဲ့ကန်ဆောင်တာတွေရှိတယ်လို့ပြောပါတယ်။ဒီအကြောင်းအပြည့်အစုံရန်ကုန်လာတဲ့တဲ့င်းကိုကိုညင်းညာကပြောပြပါမယ်ခင်ဗျ။
စစ်ကောင်စီကခန့်ထားတဲ့ရက်ကွက်ကြေးရွာအုပ်ချုပ်ရေးမှုတွေမကြာခဏအသက်ခံရပြီးနောက်ပိုင်းရက်ကွက်ကြေးရွာတွေမှာလုံခြုံရေးအထောက်အကူပြုအဖွဲ့တွေကိုလုံခြုံရေးအတွက်ဖွဲ့စည်းထားတယ်လို့စစ်ကောင်စီကပြောကြားလိုက်ပါတယ်။အဲ့ဒီအဖွဲ့တွေဟာလက်နက်ကင်ဆောင်ထားတဲ့အဖွဲ့တွေတော့မဟုတ်ဘူးလို့စစ်ကောင်စီပြန်ကြားရေးဒုဝန်ကြီးဗိုလ်ချုပ်ဇော်မင်းထွန်းကဒီကနေ့ဇူလိုင်လ12ရက်နေပြည်တော်မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာအခုလိုပြောပါတယ
်။ရက်ကွက်ကြေးရွာတွေမှာတော့ကျွန်တော်ရက်ကွက်ကြေးရွာလာအကုန်လုံးတော့ပြည့်ပြည့်စုံစုံဖြစ်သေးပါဘူး။ရက်ကွက်ကြေးရွာလာကျွန်တော်လုံခြုံရေးအထောက်အကူပြုအဖွဲ့ဆိုပြီးဆောင်ရွက်နေရရှိပါတယ်။တချို့နေရာတွေမှာလည်းတော်တော်လေးအောင်မြင်နေပါပဲ။တချို့နေရာတွေမှာလည်းတော်တော်လေးအောင်မြင်နေပြီ။အရာဂိုင်းလုံးအားဖြင့်တော့ကျွန်တော်တို့ဘောနော်55အရာဂိုင်းလုံးလောက်ပဲလွှမ်းမိုးနိုင်တယ်လို့ပဲကျွန်တော်ပြောရမှာဖြစ်ပါတယ်။အဲ့လောက်ပဲလွှမ်းမိုးနိုင်ပါလိမ့်တယ်။ဒါတွေကိုတစားတစ်ကြကျွန်တော်တို့တိုးချက်ပြီးဆောင်ရွက်တော့မှာဖြစ်ပါတယ်။အဲသူတို့ကတော့လက်နက်ကင်ဆောင်တဲ့အဖွဲ့တွေတော့မဟုတ်ဘူး။သို့တော်လုံခြုံရေးအဖွဲ့ရရွာကြီးရွာလုံခြုံရေးအထောက်အကူပြုဆိုပြီးတော့ကြာဖွဲ့စည်းထားတယ်သူတို့အနေနဲ့ဒီအကြမ်းဖက်လုပ်ရတဲ့နဲ့ပတ်သက်ပြီးတော့ကြာအတိပေးမှုတွေဆောင်ရွက်မှုတွေအတိပေးမှုတွေကြိုတင်တတိပေးမှုတွေဆောင်ရွက်လည်းရှိတယ
်ရက်ကွက်ကြေးရွာလုံခြုံရေးအထောက်အကူပြုအဖွဲ့တွေဖွဲ့စည်းထားတယ်လို့ပြောပေမဲ့ဘယ်သူတွေပါဝင်ဖွဲ့စည်းထားတယ်ဆိုတာကိုတော့သူကတိတိကျကျမပြောပါဘူးဒေသခံတွေကတော့အများစုဟာစစ်ကောင်စီကခန့်ထားတဲ့ရက်ကွက်အုပ်ချုပ်ရေးမှုတွေကဥဆောင်တာဖြစ်တယ်လို့ပြောနေပါတယ်လုံခြုံရေးအထောက်အကူပြုအဖွဲ့တွေဟာလက်နက်ကင်ဆောင်တဲ့အဖွဲ့မဟုတ်ဘူးလို့ဗိုလ်ချုပ်ဇော်မင်းထွန်းကပြောပေမဲ့လည်းတချို့အုပ်ချုပ်ရေးမှုတွေလက်နက်ကင်ဆောင်နေတယ်လို့မျက်မြင်ဒေသခံတချို့က VOA ကိုပြောပါတယ်။မန္တလေးတိုင်းမြင်းကြံမြို့နယ်အမှတ်၄ရပ်ကွက်ကစစ်ကောင်စီခန့်ထားတဲ့အုပ်ချုပ်ရေးမှုထွန်းထွန်းဦးဟာတနက်ကင်ဆောင်ပြီးရပ်ကွက်အတွင်လှည့်လည်သွားလာနေတာကိုမျက်မြင်တွေ့ရှိသူတို့က VOA ကိုအခုလိုပြောပါတယ်
။ဘလို့တော့လည်းလို့တွေ့လဲဆိုတော့ဒီနေ့ကတွေ့ရကြတော့ဒီအုပ်ချုပ်ရေးမှုနဲ့တွေ့ရတော့ကပါတဲ့သူကပြည်ဆိုင်ငယ်ရှိတယ်နောက်ကတယောက်ခွာလည်းအဲ့တက်ကြီးထားဖို့နော်စစ်ကောင်စီကပေးထားတာစစ်ကောင်စီကခန့်ထားတဲ့အုပ်ချုပ်ရေးမှုအဲစစ်ကောင်စီကချက်ထားတဲ့ဥစ္စာလက်လုံးတဏမဟုတ်ဘူးတန်တန်လုံးနဲ့ဟုတ်သူတစားပြင်း4000လောက်ထွက်တယ်လို့ပြောတယ်အဲ့တဏကဒါကြအဲ့တဏနဲ့လည်းသူတို့ဘဲဟာလည်းချိန်ဆောက်တော့အကုန်ဖမ်းဆီးချုံနောက်လာတဲ့သူကလုံးနေတယ်ဒီမှာမြင်လို့ပြောတာအဲ့လူကတော့မမြင်လားတော့မပြောရဘူးဒီနဲ့မြင်နေရဲ့အဲ့လိုက်လို့တင်နာတကားနဲ့ဆိုင်ကတစည်းနဲ့ဝိတ်ပြန်နေတယ်ဒါကြတော့ကျွန်တော်တို့ညီညာထားနေတာလေးကို message လို့ပါမတလိုက်ကြီးချိန်တော့စိတ်တူရဲ့သူကမောင်းနေတင်ထားတယ်သူဥပမာနိုင်ငံကြီးဒီတော်လိုက်ကြီးကိုလောက်တယ်မလောက်ဘူးဆိုအဲ့ဒါတွေဒီမှာ live ရှိရဲ့ပြောသူကဆဲလာရရှိရဲ့
ဇူလိုင်လ10ရက်နေ့ကဒဝဲမြို့အနီးကရောင်းမော်ကျေးရွာမှာဖြစ်ပွားခဲ့တဲ့တိုက်ပွဲသတင်းကိုတပ်မတော်ဘက်ကထုတ်ပြန်တဲ့အထဲမှာလဲဒဝဲကာကွယ်ရေးအဖွဲ့အမိခံလက်နက်ကိုင်အဖွဲ့ကစာတင်ကျောင်းလုံခြုံရေးအဖွဲ့ကိုလာရောက်ပစ်ခတ်တဲ့အတွက်ကျောင်းလုံခြုံရေးတာဝန်ယူထားတဲ့ကျေးရွာအုပ်ချုပ်ရေးမှူးဦးဆောင်တဲ့ပြည်သူ10ဦးကတူမီတနတ်တွေနဲ့ပြန်လည်ခုခံပစ်ခတ်ခဲ့တယ်လို့တပ်မတော်ဘက်ကသတင်းထုတ်ပြန်ထားပါတယ်။ရောင်းမော်ကျေးရွာသား2ဦးကတော့အဲ့ဒီအဖွဲ့ဟာပြည်သူ10အဖွဲ့ဆိုပြီးဖွဲ့စည်းထားတဲ့အဖွဲ့ဖြစ်ကြောင်းပြောပါတယ်။တချို့တိုင်းနယ်ပြည်နယ်တွေမှာတော့ကျေးရွာအုပ်ချုပ်ရေးမှူးတွေနဲ့စစ်ကောင်စီလိုလားသူတွေကိုစစ်ကောင်စီကလက်နက်ငယ်တင်နန်းတွေပေးတာရှိနေတယ်လို့ဒေသခံတွေကပြောပေမဲ့လည်းအဲ့ဒီအချက်ကိုတော့ VOA ကတိကျအတည်မပြုနိုင်ပါဘူး။စစ်ကောင်စီနဲ့နှီးဆက်သူတွေနဲ့ရက်ကွက်အုပ်ချုပ်ရေးမှုတွေမကြာခဏပြစ်တက်ခံရပြီးတဲ့နောက်ပိုင်းအခုလိုလုံခြုံရေးအထောက်အကူပြုဖွဲ့တာဖြစ်ပြီးမဖွဲ့နိုင်သေးတဲ့နေရာတွေမှာလည်းထပ်မံဖွဲ့စည်းသွားမယ်လို့စစ်ကောင်စီပြန်ကြားရေးဒုဝန်ကြီးကပြောကြားခဲ့သလိုအုပ်ချုပ်ရေးမှုတွေအသက်ခံရတာနဲ့ပတ်သက်လို့လည်းတချို့နေရာတွေမှာလုံခြုံရေးတပ်ဖွဲ့တွေကကာကွယ်မပေးနိုင်ဘူးဆိုတာကိုလည်းသတင်းစာရှင်းလင်းပွဲမှာဗိုလ်ချုပ်ဇော်မင်းထွန်းကအတိအမှတ်ပြုပြောကြားသွားပါတယ်ခင်ဗျာ
ကိုငင်းချမ်းပြောပြပေးခဲ့တာပါခင်ဗျာ